Welcome to the Voice of America in Burmese.
Minglan yan ni Kimashin, natang sa kuna kuni January 18, budun yan ni Kim VOA season ni go, American Bianzu Muro, Washington DC ka ni, chan na yung kwek ane kuna yung ti, find o mida sa kun sa kune na sa ngaro ka ni dalay tong ang binibari. ကျမ ਇਦਾਂ
စမဒီညနေ့ကင်ဒရဆီစဉ်တွေကိုတင်ဆက်ပေးသွားမှာပါမင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ပြူတွင်တဲ့ကျွန်တော်ကြော်သိန်းကျင်ညာမှာပါဒေါ်နယ်ထရမ့်အစိုးရအနေနဲ့အမေရိကန်ထောက်လှမ်းရေးနဲ့ရုရှားဝီကီလိခ်စ်တို့အကြားဘဲဘက်ကရပ်မယ်ဆိုတာရွေးရမယ်လို့အင်ဖြူရိုပြောခွင့်ရကပြောပါတယ်ဘူဂိုဟာရမ်စစ်သွေးကြွတွေကိုဥတီတိုက်ခိုက်တဲ့စစ်စင်ရေးမှာအရသာ
မသောတာရှင်နေနာစင်ကြားမှာကအမေရိကန်နိုင်ငံရေးမှာအကြီးကျယ်ဆုံးအခမ်းအနားဖြစ်တဲ့ကျန်းသစ္စာကျင်းဆိုပွဲအတွက်ဝါရှင်တန်ဒီစီဒဝိုက်မှာလုံခြုံရေးတွေတုံ့ပြန်ထားပါတယ
် The Secret Service is responsible for security for this event working in conjunction
with American to Long Joe Secret Service ကအခုလိုပြောထားတာကိုမကြခင်မှာပြည်စုံနာစင်ကြမှာပါ။ဒါပြင်ရခိုင်ပြည်နယ်အကြံပေးကော်မရှင်နေနဲ့ရခိုင်ဒေသကိုကွင်းစင်လေးလာတဲ့ခီးစဉ်ကြောင်းတိုင်းရင်းဒေသစစ်ပွဲတွေရဲ့နောက်ဆုံးရအခြေအနေစာရတွေကိုလည်းခုညနေမှာနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးထိတ်တန့်ရောက်တဲ့တွေကိုကိုကျော်ကျော်သိနေမက်ကင်ပြည်ထွေတို့ကကြီးညာပေးသွားမှာပါ။
ယူကောခံသမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အမေရိကန်ထောက်လွှမ်းရေးအတိုင်းဝိုင်းဘက်မှရမှာလားရုရှားနဲ့ဝီကီလီစ်တို့ဘက်ကရမှာလားဆိုတာရွေးရမယ်လို့အင်ဖြူရပြောခွင့်ရကပြောလိုက်ပါတယ်။သမ္မတဘရက်အိုဘားမားအစိုးရဟာတင်းမာတွေပြန်ပြီးမစ္စတာထရမ့်ကိုထိုးခွဲဖို့ကြိုးစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲပြောဆိုတာနဲ့ပတ်သက်တဲ့မေးခွန်းကိုအင်ဖြူရပြောခွင့်ရဂျော့ဂျ်အာနက်စ်ကပြန်ဖြေသွားတာပါ။မစ္စတာထရမ့်နဲ့ပတ်သက်ပြီးလင်ကိစ္စဆွဆွဲချက်တွေပါဝင်တဲ့အတည်ပြုချက်မရှိတဲ့မှတ်တမ်းတစ်ခုကိုပြီးခဲ့တဲ့တင်းဘက်ကထုတ်လိုက်တာဟာယူကောက်ပွဲမှာမစ္စတာထရမ့်အခိုင်အမာအနိုင်ရခဲ့တဲ့အကြောင်းပါပဲယူကောက်ခံသမ္မတရဲ့တရားဝင်မှုကိုအားနည်းစေဖို့ဂျိုးဘန်နာရဲ့တစီတစ်ပိုင်းဖြစ်တယ်လို့မစ္စတာပူတင်ကပြောပါတယ်မစ္စတာထရမ့်ဟာ2013ခုနှစ်ကမော်စကိုဟိုတယ်တစ်ခုမှာလိန်ဆက်ဆံတဲ့လုပ်ရက်တွေရှိခဲ့ဘူးတယ်လို့မှတ်တမ်းမှာဆွဆွဲထားတာဟာလုံးကြံထားတာဖြစ်တယ်လို့လည်းမစ္စတာပူတင်ကပြောပါတယ်အဲဒီလိုဆွဆွဲသူတွေဟာပြည်ထစာထက်တောင်းမှဆိုးရွားတယ်လို့မစ္စတာပူတင်ကပြောသလိုကမ္ဘာပေါ်မှာအချောအလှဆုံးအမျိုးသမီးတွေနဲ့အတူရှိဘူးတဲ့မစ္စတာထရမ့်အနေနဲ့ပြည်ထောင်စုကိုဘာကြောင့်လိုအပ်ရမှာလဲလို့လည်းမေးခွန်းထုတ်ထားတာပါအမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နှောက်ပြီးမစ္စတာထရမ့်အနိုင်ရရေးအထောက်အကူဖြစ်စီအောင်လုပ်ဖို့သမ္မတပူတင်ကညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့အစိုးရကစားတခုမှကောက်ချက်ချထားပါတယ်ရုရှားနဲ့ပတ်သက်ပြီးဒီလိုစိတ်မသက်မသာဖြစ်စရာကိစ္စတချို့ကိုထောက်လှမ်းရေးအဖွဲ့တွေကပြောတာဒါပထမဆုံးမဟုတ်ဘူးလို့အင်ဂျီနီယာပြောခွင့်ရဂျော့ဂျ်အာနက်စ်ကပြောပါတယ်
နိုင်ဂျီးရီးယားအခြေဆိုင်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်စင်ရေးအတွင်းနိုင်ဂျီးရီးယားစစ်ဖက်ရဲ့အင်္ဂါနေ့လေးကြောင်းတိုက်ခိုက်မှုတစ်ခုကနေတာဝန်ရှိသူတွေရဲ့အဆိုအရမောင်းရင်ဘုံကျဲမိတာကြောင့်လူ90ကျော်သေဆုံးသွားပါတယ်။ဘိုကိုဟာရမ်အဖွဲ့ကြောင့်အိုးအိမ်စုကွာထွက်ပြေးနေရသူတွေနေတဲ့ run အရက်ကစခန်းတစ်ခုတည်းကိုလေကြောင်းကနေတိုက်ခိုက်တာလို့စစ်ဖက်ကအစိုးရပိုင်းမှပြောပါတယ်။ဒါပေမဲ့လည်းသမရယုံပြောခွင့်ရဖာမီအဒါစီနာကတော့အရက်သားတွေနေတဲ့ဒေသကိုတိုက်ခိုက်တာလို့ VOA ကိုပြောပါတယ်။အဲ့ဒီနေရာအနီးနားမှာဘိုကိုဟာရမ်အဖွဲ့ရဲ့လှုပ်ရှားမှုတချို့ရှိခဲ့တယ်လို့ပြောခွင့်ရအရစီနာကပြောပါတယ်ဒီဘေးဒဏ်သင့်တဲ့သူတွေကိုအကူအညီပေးသွားမယ်လို့ဒီသူ့ရဲ့တရားဝေဒူတာကနေထုတ်ပြန်ချက်တစ်ခုမှာသမရမူဟာမာဒူဘူဟာရီကလည်းသတိပေးထားပါတယ်သေဆုံးသူ52ဦးရှိလို့ဒီတိုက်ခိုက်မှုဖြစ်တဲ့အပြီးအမှအနိုင်အတော်ကြာမှာထွက်လာတဲ့နေစီမထားဆရာဝန်များအဖွဲ့ MSF ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရန်အရက်မှာအိုးရီဆိုထွက်ပြေးနေရသူပေါင်း4,300ကျော်ရှိတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စာနာရိတ်ခါပြတ်တောက်တာနဲ့ဆူဆူဝဝအာဟာရချို့တက်နေတဲ့အခြေအနေအတွက်အကူအညီတွေပေးဖို့လည်းအခက်အခဲဖြစ်နေကြတာပါရှင်
။အမေရိကန်စစ်ဘက်ဆိုင်ရာလျှို့ဝှက်ဆော်ဝဲစရံတိမ့်နေချီပေါက်ကြောင်းလိုခတ်မှုနဲ့ထောင်ဒဏ်35နှစ်ချမှတ်ခံထားရတဲ့စစ်ဖက်ထောက်လှမ်းရေးအခြေအနေလေးလာသုံးသပ်သူချယ်ဆီမန်နင်းနဲ့အငြင်းစားမရင်းတပ်ဖွဲ့ဗိုလ်ချုပ်ကြီးတူအပါအဝင်အကျဉ်းချနေသူ293ယောက်ကိုသူတို့ကြားခံရတဲ့ထောင်ဒဏ်တွေကနေသမ္မတဥပမာကပြစ်ဒဏ်လျှော့ပေါပေးလိုက်ပါတယ်။သမ္မတတာဝန်တွေကနေအနားမယူခင်သမ္မတဥပမာဟာမနေ့ကအင်္ဂါနေ့မှာပဲအကျဉ်းသား293ယောက်ကိုလူငင်းချန်တာခွင့်ဒါမှမဟုတ်ပြစ်ဒဏ်ကနေလျှော့ပေါခန်းစားခွင့်တွေပေးလိုက်တာပါ။မန်နင်းဟာ2010ခုနှစ်မှာအမေရိကန်စစ်ဖက်လျှို့ဝှက်ဆော်ဝဲစရံ9သိန်းကျော်ကို WikiLeaks အဖွဲ့ကိုပေးပြီးပေါက်ကြောင်းအောင်လုပ်ခဲ့မှုနဲ့စစ်ဘက်ဆိုင်ရာတရားရုံးတစ်ခုကသူ့ကို2013ခုနှစ်မှာထောင်ဒဏ်35နှစ်ချမှတ်ခဲ့တာပါ။ပေါက်ကြားခဲ့တဲ့ဆော်ဗက်စရန်တွေထဲမှာတော့အာဖဂန်နစ္စတန်နဲ့ယူရက်စမြေပြင်ကနေပြေးပို့ခဲ့တဲ့အချက်လက်တွေနိုင်ငံရေးဌာနဆက်သွယ်ရေးလမ်းကြောင်းကနေလာတဲ့အချက်လက်တွေပေါက်ဝံပါတယ်။အဲ့ဒီအချိန်ကဘရလီမန်နင်းလို့လူတွေသိခဲ့ကြတဲ့ချယ်ဆီမန်နင်းက အမေရိကန်ရဲ့စီးရေးပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့အမှန်တရားကိုဖော်ထုတ်နိုင်ဖို့အတွက်အခုလိုလျှို့ဝှက်ဆော်ဆရန်တွေကို WikiLeaks အဖွဲ့ကိုပေးခဲ့တာလို့ပြောပါတယ်။အခုသမ္မတဥဘာမားရဲ့တည်တံလျှော့ပေါ်ပေးမှုကြောင့်မန်းနင်းဟာမေလကျရင်စစ်တင်းထောင်ကနေပြန်လွတ်လာတော့မှာဖြစ်ပါတယ်။
လူမျိုးအခြေခံကြောင့်ခွဲခြားဆက်ဆံခံရတယ်လို့ဆိုပြီးတရားစွဲထားတဲ့အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားထူးလုံချိုကြီးအဖွဲ့အရာရှိတရားကျော်ရဲ့အမှုကိုဖြေရှင်းတဲ့အနေနဲ့အမေရိကန်ထူးလုံချိုကြီးဌာနကဒေါ်လာ24သန်းပေးရုံနဲ့အပြင်ဌာနရဲ့ယာရုတိုမြင့်တဲ့စနစ်ကိုပြပြပြောင်းလဲတာတွေလုပ်သွားဖို့သဘောတူလိုက်ပါတယ်။ဒီအုပ်စုလိုက်တရားစွဲဆိုမှုကိုတော့2000ခုနှစ်မှာအဲ့ဒီအချိန်ကဝန်ထမ်း10ဆယောက်ကစပြီးတော့လုပ်ခဲ့တာပါ။အထူးလုံချိုရေးဌာနဟာဘယ်သူကိုအလုပ်ခန့်မယ်၊ယာရုတိုးပေးမယ်၊တခြားနေရာတစ်ခုကိုပြောင်းရွှေ့ခန့်ထားမယ်၊စူးကြေးပေးမယ်၊အမားတစုတရာကျူးလို့ရင်ဘယ်လိုအဖြစ်ပေးမယ်စူရာတွေကိုလူမျိုးကိုအခြေခံပြီးတော့ဆုတ်ဖြတ်လုပ်ဆောင်ခဲ့တယ်လို့သူတို့ကစွပ်စွဲထားတာပါ။ဥဆောင်တရားစွဲသူ Reginald Bowles ဆိုရင်ဒီဌာနမှာ130ကျော်အလုပ်လုပ်ခဲ့တဲ့သူဖြစ်ပြီးတော့သူဟာယာရုတိုးမြင့်ခံရဖို့အတွက်1999ခုနှစ်နဲ့2002ခုနှစ်ကြားကာလမှာအကြိမ်ပေါင်း180ကျော်ယာရုနေရာရှောက်ထားခဲ့ပေမဲ့လို့မရခဲ့ဘူးလို့သူကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာနှစ်ချိန်ယာရုတိုးမြင့်ခံရပေမဲ့လည်းအဲ့ဒါတွေဟာသူ့ဘက်ကတိုက်တန်းချက်တွေတရားစွဲဆိုတာတွေလုပ်ခဲ့ပြီးတော့အလုပ်တရားပြောင်းရွှေ့ခံခဲ့ရပြီးတဲ့နောက်မှာဖြစ်လာခဲ့တာလို့သူကပြောပါရယ်။သူတဲ့အတူတရားစွဲဆိုတဲ့သူအများပြားဟာလည်းသူ့လိုပဲတရားစွဲဆိုတာတွေလုပ်ပြီးတော့မှယာရုတိုးခံရတာအပါအဝင်အလားတူဖြစ်ရတွေနဲ့ရင်ဆိုင်ခဲ့ရတဲ့သူတွေဖြစ်ပါရယ်။2006ခုနှစ်တရားရုံးဆော်ရွက်စရန်တွေအရထိတ်တန့်အရာရှိတွေဟာမကြာခဏပေါ်ပေါက်လေးရှိတဲ့ဒီလိုတိုက်ကြားမှုတွေကိုလှစ်လူရှုခဲ့တယ်လို့ဆိုပါရယ်ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့ဗုဒ္ဓညနေပဲသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူသားချင်းစာနာမှုနဲ့အကူအညီပေးတာတွေကိုတောင်မကပညာရေးကျန်းမာရေးနဲ့တခြားဦးစားပေးကဏ္ဍတွေမှာလည်းကူညီသွားဖို့ရည်ရွယ်ထားတယ်လို့အင်ဒိုနီးရှားနိုင်ငံကဒီကနေ့ပြောပါတယ်
။ငါ့စာကူယံဆိုင်ငံတမ္ဘာကန adalah terkait dengan capacity building termasuk bantuan capacity building bagi polisi pak ya
။တခုထပ်ဖြည့်ချင်တာကတော့မြန်မာရဲတပ်ဖွဲ့အတွက်စွမ်းရည်မြင့်တင်ရေးမှာအကူအညီပေးမယ့်ကိစ္စပါ။ရဲတပ်ဖွဲ့အနေနဲ့လူခွင့်ရေးကိုထည့်သွင်းစဉ်းစားတဲ့တစ်ပိုင်းနဲ့မှာပဲနိုင်ငံသားတွေနဲ့ဘယ်လိုထိတွေ့ဆက်ဆံတဲ့နည်းဆိုတာကအဓိကကိစ္စရည်ကြီးတစ်ခုဖြစ်နေတာကြောင့်ပါပဲလို့အင်ဒိုနီးရှားနိုင်ငံကြီးဌာနပြောခွင့်ရာအာမနာတာနာဆီယာကပြောပါတယ်။မနေ့ပြန်ကျင်းပမဲ့အစ္စလာမ်မစ်ပူပေါင်းဆောင်ရည်အဖွဲ့ OIC အစည်းအဝေးအတွက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သူကအဲ့လိုပြောသွားတာပါ။အခုအစည်းအဝေးမှာအင်ဒိုနီးရှားအနေနဲ့ပြောမယ့်အဓိကအချက်ကတော့ရခိုင်ပြည်နယ်မှာငြိမ်းချမ်းတဲ့အဖြစ်တစ်ခုရရေးကိုရည်ရွယ်လှုံ့ဆော်တဲ့မြန်မာနိုင်ငံရဲ့ကြိုးပမ်းချက်တွေကိုအထောက်ပံ့ပြုတဲ့အနေနဲ့အပြုသဘောလှုံ့ဆော်ကြပါလို့ OIC အဖွဲ့ကတိုက်တွန်းဖို့ဖြစ်ပါတယ်လို့လည်းပြောခွင့်ရာနာဆီယာကပြောပါတယ်။ရခိုင်ပြည်နယ်မှာပြည်ပခါတွေစဖြစ်တဲ့လွန်ခဲ့တဲ့၄နှစ်နီးပါးကနေပြီးခဲ့တဲ့နှစ်တွေအတွင်းရိုဟင်ဂျာလို့သူတို့ခေါ်ဆိုသူတွေထွက်ပြေးကြတဲ့နိုင်ငံတွေထဲမှာအင်ဒိုနီးရှားလည်းအပါအဝင်ပါ2015ခုနှစ်ကအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတွေကိုရွှေ့ပြောင်းသူ3,000ကျော်ရောက်သွားပြီးအဲ့ဒီလူတွေကိုခိုးလုံဝင်ပေးဖို့ကုလသမဂ္ဂကပန်ကြားပေမဲ့လည်းငြင်းငယ်ကြပါတယ်အဲ့ဒီနောက်ပိုင်းမှာဒီပြဿနာအတွက်အဖြေတစ်ခုရအောင်လုပ်တဲ့နေရာမှာနိုင်ငံတကာအသိုင်းအဝိုင်းမှလည်းတာဝန်ရှိတယ်ဆိုတာအင်ဒိုနီးရှားရောမလေးရှားကပါသဘောတူခဲ့ကြပြီးတိုက်တွန်းပြောဆိုထားပါတယ်
ကမ္ဘာမှာကုန်ရည်စစ်ပွဲတရက်ဖြစ်လာနိုင်တယ်လို့တရုတ်သမ္မတရှီကျင်းပင်ကအစိုးရတွေကိုသတိပေးလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာအင်္ဂါနေ့ကမင်းကွန်းပြောတဲ့အချိန်အတလူပြောသွားတာပါ။ကိုကျိုးစီးပွားကာကွယ်ရေးမှုကိုလက်ခံထားတာဟာအမောက်ငယ်ထဲမှာကိုကိုကိုအချင်းချတာဆိုတာမျိုးပဲဖြစ်တယ်။အပြင်ထွက်ရင်မိုးရွာတာလေးတိုက်တာခံရနိုင်ပေမဲ့လေနဲ့အလင်းရောင်လည်းရနိုင်တယ်လို့မစ္စတာရှီကပြောပါတယ်။ဒါကတော့ဒီတရုတ်ကုန်ပစ္စည်းတွေအပေါ်ကိုအခွန်45ရာခိုင်နှုန်းစီးကျက်ပြီးအမေရိကန်ပြည်ထောင်စုအပြည့်ဘက်မှာရှိတဲ့ဂျာမနီကားထုတ်လုပ်တဲ့လုပ်ငန်းတွေအပေါ်မှာလည်းအခွန်35ရာခိုင်နှုန်းချမှတ်မယ်လို့ကတိပေးပြောထားတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုမစ္စတာရှီကရည်ညွှန်းပြောသွားတယ်ဆိုတာထင်ရှားပါတယ်။တရုတ်နိုင်ငံအနေနဲ့သူ့ရဲ့ဂျိုးစီပွားကိုမဆက်ကျင်တဲ့နိုင်ငံတွေနဲ့စီးပွားရေးလုပ်ငန်းတွေအများကြီးလှုပ်ဆောင်နိုင်တဲ့အခြေအနေလိုအပ်ချက်အရေးမြင့်တွေအများပြားရှိတယ်ဆိုတာကိုလည်းပစ္စတာရှိကပြောသွားပါတယ်။လာမယ့်9နှစ်အတွင်းတရုတ်ဟာပြည်ပစီးပွားရေးလုပ်ငန်းတွေအထက်ဒေါ်လာ850ဘီလီယံရည်တည်မြှုပ်နှံပြီးပြည်ပကတည်သွေးကုန်တွေအထက်လဲဒေါ်လာ8ထရီလီယံအထိသုံးစွဲသွားမှာဖြစ်ပါတယ်။လာမယ့်9နှစ်အတွင်းနိုင်ငံရဲ့ခြားတိုင်းပြည်တွေကိုသွားလာကြမယ့်ဒီတရုတ်ခီးသွားသက်ခွေရာရှိမှဖြစ်ပြီးတော့ဒီခီးသွားလာမှုတွေကလည်းကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေမှဖြစ်တယ်လို့လည်းမစ္စတာရှီကပြောသွားပါရရှင်
။တောင်တရုတ်ပင်လယ်တွင်နေပြည်တော်ပန်ဆိုင်မှုဆိုင်ရာတရုတ်နိုင်ငံနဲ့အပြင်းထန်အငင်းပွားနေတာပေါ်ဗီယက်နမ်ကချင်းကပ်မှုပျော့ပြောင်းလာတဲ့အရေးလက္ခဏာတွေပြနေပါတယ်။ဒီအခြေအနေကနေဗီယက်နမ်ရဲ့နိုင်ငံခြားရေးဘူဝါဒမှာအမေရိကန်နဲ့ခောက်ခွာခွာဖြစ်လာပြီး နိုင်ငံအကြောင်းမပြေလည်တဲ့ဆက်ဆံရေးကိုပြန်ကောင်းလာအောင်လုပ်နိုင်ခြင်းရှိတာကြောင့်တရုတ်ခေါင်းဆောင်တွေကကြိုးစားကြပါတယ်။တောင်တရုတ်ပင်လယ်ပြင်တွေနေပြည်တော်ဆန်မှုနဲ့ပတ်သက်လို့အပြိုင်ဆိုင်ပြောထားကြတာတွေအပေါ်ဆေးဆက်ညှိနှိုင်းကြမယ်လို့ပြောထားတဲ့ပူးတွဲကြေညာချက်တရက်ကိုတရုတ်နဲ့ဗီယက်နမ်တို့စနေနေ့ကထုတ်ပြန်လိုက်တယ်လို့နိုင်ငံစလုံးရဲ့နိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်။တစ်ဖက်နိုင်ငံရဲ့နိုင်ငံရေးတည်ချက်ကိုမထိခိုက်အောင်ရှောင်ရှားနိုင်မဲ့ရေရူအဖြေတွေရဖို့လည်းနှစ်ဖက်လုံးကကြိုးစားသွားမယ်လို့သတင်းတွေမှာဖော်ပြပါတယ်။တရုတ်ဗီယက်နမ်အကြားပူးပေါင်းဆောင်ရွက်ကြပြီဆိုရင်တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့နေမြေချက်တွင်လုံဆောင်မှုတွေပေါ်အပြင်းထန်ဆုံးအတိုက်ခံလုပ်နေတဲ့နိုင်ငံတနိုင်ငံရော့သွားတော့မှာပါ။နေမြေအလုံးဒါမှမဟုတ်တစ်စီတစ်ပိုင်းကိုပိုင်ဆိုင်တယ်လို့ပြောထားတဲ့တခြားနိုင်ငံတွေကတော့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်နဲ့တိုင်ဝမ်တို့ဖြစ်ပါတယ်
။လွန်ခဲ့တဲ့3နှစ်နီးပါးကပျောက်သွားခဲ့တဲ့မလေးရှားခီးတဲ့တဲ့လေယာဉ်ရှာဖွေမှုတွေကိုတရားဝင်ရပ်ဆိုင်လိုက်တဲ့အပေါ်မှာဒီလေယာဉ်နဲ့အတူပျောက်ဆုံးသွားခဲ့သူတွေရဲ့မိသားစုတွေကမချေမနှက်ဖြစ်နေကြပါတယ်။ဒီလိုမိသားစုဝင်တွေနဲ့စုံစမ်းစစ်ဆေးသူတချို့ကလေယာဉ်ပြောက်ကိုဆက်ပြီးတော့ရှာဖို့တောင်းဆိုကြပေမဲ့လေရှာဖွေရေးလုပ်ငန်းတွေအတွက်ဒေါ်လာသန်160မှငွေကြေးမှတည်ထားတဲ့ဒီဩစတြေးလျမလေးရှားနဲ့တရုတ်နိုင်ငံတွေကတော့ဒါကိုလက်မခံခဲ့ကြပါဘူး။ပျောက်ဆိုးလေယာဉ်ပေါ်ကိုလိုက်ပါသွားတဲ့သူ239ယောက်ထဲမှာတဝက်ကျော်ကတရုတ်နိုင်ငံသားတွေဖြစ်တာကြောင့်တရုတ်စိုးရွားကဒီကိစ္စမှာထဲထဲဝင်ဝင်ပါဝင်နေတာပါ။မလေးရှားခီးတဲ့တင်လေယာဉ် MH370 ဟာ2014ခုနှစ်မတ်လ10ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုအသွားလမ်းမှာပျောက်သွားခဲ့တာပါ။သုံးနှစ်ဒီပါရှာဖွေမှုတွေလုပ်ခဲ့ပြီးမဲ့သဲလွန်စရေရရဘာမှမတွေ့ခဲ့ရတာကြောင့်ရှာဖွေမှုတွေတရားဝင်ရပ်ဆိုင်လိုက်တဲ့အကြောင်းတာဝန်ရှိသူတွေကမနေ့ကအင်္ဂါနေ့မှာပဲပြောဆိုလိုက်တာပါ။ပျောက်ဆုံးတဲ့သူတွေရဲ့မိသားစုတွေကတော့လေယာဉ်ပျက်ကျနိုင်ွယ်ရှိတဲ့နေရာကိုပတ်ပတ်ကန်ကန်မတွက်ချက်နိုင်တဲ့အပေါ်မှာပြစ်တင်နေကြပြီးလေယာဉ်ပျောက်ရှာဖွေမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကသူတို့ကိုလိမ်လည်ခဲ့ကြတယ်။အခုလည်းထပ်ပြီးတော့လိမ်နေကြတယ်ဆိုပြီးပြောနေကြပါရဲ့ရှင်
။ Samsung လက်စစ်ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌလီဂျဲယွန်းကိုဖမ်းဆီးဖို့အတည်ပြုပေးမပေးဆိုတာတောင်ကိုရီးယားတရားရုံးတစ်ခုကစဉ်းစားနေပါတယ်။လက်ထိုးမှုအပါအဝင်တခြားဆွဲချက်တွေနဲ့တောင်ကိုရီးယားရဲ့အချမ်းသာဆုံးစီးပွားရေးလုပ်ငန်းရှင်တွေကတူဖြစ်တဲ့လီဂျဲယွန်းကိုဖမ်းမယ်မဖမ်းဘူးဆိုတာစဉ်းစားနေတာပါ။ဆိုမျိုးတော်ကခရင်တရားရုံးတစ်ခုကိုဒီကနေ့ရောက်သွားတဲ့အချိန်နဲ့ပြန်ထွက်တဲ့အချိန်မှာစောင့်နေတဲ့တည်င်းသမားတွေကိုလီကဘာမှပြောမသွားပါဘူး။သူဟာ Samsung ကုမ္ပဏီဥက္ကဋ္ဌရဲ့တူဦးတည်သောသားဖြစ်ပါတယ်။တရားရုံးမှာ၄နာရီနီးပါးကြာကြားနာဆစ်ဆေးပြီးတဲ့နောက်တရားရုံးအမိန့်ကိုစောင့်ဖို့အတွက်ဆိုမျိုးတော်နာကအချုပ်ခန်းတစ်ခုကိုလီကိုခေါ်သွားပါတယ်ခင်ဗျာ
။ကိုကြိုကြောတိုင်းနဲ့မခင်ဖြူထွေတို့ကတည်င်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တည်င်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ကျန်းသစ္စာကျင်းဆိုပွဲအတွက်လုံခြုံရေးပြင်ဆင်နေမှုအကြောင်းကိုတင်ဆက်ပေးပါမယ်အမေရိကန်နိုင်ငံကြီးမှာအကြီးကျယ်ဆုံးအခမ်းအနားတစ်ခုအဖြစ်သမရသစ်ကျန်းသစ္စာကျင်းဆိုပွဲကျင်းပဖို့နှစ်ရက်တာကြာတော့တဲ့အချိန်မှာဝါရှင်တန် DC တဝိုက်မှာလုံခြုံရေးပြီးတုံ့ပြန်ထားပါတယ်58ကြိမ်မြောက်သမရကျန်းသစ္စာကျင်းဆိုပွဲအတွက်ခြိတက်လမ်းလျှောက်ဖို့စီစဉ်ထားတဲ့လမ်းကြောင်းတစ်လျှောက်လုံခြုံရေးအတွက်လမ်းနဲ့ခြေပြီးစီစဉ်ခဲ့ရတာပါVOA သတင်းတောက် Arash Arabasadi ရဲ့သတင်းဆောင်မကိုကိုအောင်လင်ဦးကတင်ဆက်ပေးပါမယ်
။အမေရိကန်နိုင်ငံလောက်ကမှာကြီးကျယ်ဆုံးခန္ဓာတစ်ခုဖြစ်တဲ့တောက်ချန်နေကျန်းသစ္စာကျင်းဆိုပွဲအတွက်ပြင်ဆင်နေရမှာပြီးခဲ့တဲ့သတင်းပတ်ထက်မှာတော့စစ်မှုထမ်းတွေနဲ့ဝတ်စုံပြည့်လေ့ကျင့်မှုတွေလည်းပါဝင်ခဲ့ပါတယ
်။ The President-elect of the United States, Donald John Trump.
American democracy စနစ်မှာအရေးပါတဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုဖြစ်ငြင်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်လက်နက်ချေပြင်ဆင်မှုတွေအကြီးအကျယ်လုပ်ခဲ့ရတာပါဒီထဲမှာတော့တာဝန်ကအနားယူရမယ့်သမရနဲ့အသစ်တက်လာမယ့်သမရတွေရဲ့လုံခြုံရေးအကာအကွယ်ပေးလုပ်ငန်းတွေထိတ်ဆုံးကပါပါတယ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားလုံခြုံရေးအတွက်တော့ American ထုလုံခြုံရေး Secret Service ကကြီးကျက်စီစဉ်နေတဲ့အကြောင်း Secret Service အရာရှိတူဖြစ်တဲ့ Brian Ebert ကပြောပါတယ
် The Secret Service isresponsible for security for this event
ဒီကနေ့တော့လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဘက်ဆိုင်ရာတိုင်ဝိုင်းနဲ့လက်တွဲပြီးတော့ secret service ကတာဝန်ယူထားပါတယ
်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုတော့လူပေါင်း9000လောက်တက်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားကြတာပ
ါ it's a big event there's a lot of resources there's a lot of people
ဒီမှာကြီးမားတဲ့အခမ်းအနားပါနေရာပေါင်းစုံလူပေါင်းစုံလာကြမှာပါဒါပေမဲ့ကျွန်တော်တို့မှလည်းလိုအပ်တဲ့လူဝင်အားလုံလောက်ရှိသလိုတည်ကြားလည်းပြင်ဆင်ထားပါတယ်
ကျန်းသစ္စာကျင်းဆိုပွဲအတွက်ပြင်ဆင်ထားတဲ့အစီအစဉ်မှာတော့ Washington DC ပြည်ပကလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်အင်အား9000လောက်နီးပါးနဲ့လုံခြုံရေးတာဝန်ယူပေးဖို့လည်းပါဝင်ပါတယ်။ American အရင်တပ်ဖွဲ့ကထောက်ပံ့ရေးရရှိ Beatrice Flores ကတော့အခမ်းအနားအတွက်တက်ညီလက်ညီပြင်ဆင်ထားတယ်လို့ဆိုပါတယ်
It can be challenging but everyone is on the same page everybody wants this to be
စေခေါ်မှုတွေကြုံရနိုင်ပါတယ်။ဒါပေမဲ့လူညီကြပါတယ်။အားလုံးကအားအောင်မြင်ဖြစ်စေချင်ကြတာပါ။အားလုံးကိုအချိန်မီပို့ဆောင်ပေးနိုင်ဖို့ကျွေးမွေးနိုင်ဖို့ကိုတာဝဲကိုခြေပြောင်းအောင်ဆောင်ရွက်နိုင်ဖို့လူသမ ्या ကိုလည်းဖြည့်ဆည်းပေးခြင်းပါတယ်
ကျန်းသက်စာကျင်းစုပွဲကိုခြေတရလမ်းတစ်လျှောက်နေရာထတော်များကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတာဝန်ယူဆက်လျှောက်ပေးမှဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဌာနကတော့အများပြည်သူလုံခြုံရေးအထူးသဖြင့်ကတော့ရွေးကောက်ခံသမ္မတထရန့်ကိုဆန့်ကျင်နေကြတဲ့ဆန္ဒပြသူတွေနဲ့ထိတိုက်ပြဿနာမပေါ်ကာကွယ်ဖို့တာဝန်ယူရပါတယ်။အမိမြေလုံခြုံရေးနဲ့အရေးပေါ်စီမံခန့်ခွဲမှုရေးရာအရာရှိခရစ်ဂျာတတ်ကတော့ငင်းငင်းချင်းချင်းနဲ့အားလုံးပါဝင်နိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းပြောပါတယ
်။ We make sure that everybody can come here.Say what they need to say, have the experience they want to have in Washington DC.
လာကျင်တဲ့သူတွေလာနိုင်ဖို့ပြောကျင်တာပြောနိုင်ဖို့ Washington DC မှာသူတို့လိုချင်တဲ့အတွေ့အကြုံတွေရသွားနိုင်ဖို့ငြိမ်ငြိမ်ချမ်းချမ်းဥပဒေနဲ့အညီလှုပ်ကြဖို့နဲ့ကိုယ့်အိမ်ကိုကိုယ်ဘေးကင်းရန်ခင်ပြန်ရောက်နိုင်အောင်စီစဉ်ရပါတယ
်။ကျန်းသက်စာကျင်းစုပွဲနဲ့ပတ်သက်လို့ Twitter လူမှုကွန်ရက်မှာတွေ့နိုင်တယ်လို့အခမ်းအနားကျင်းပမဲ့နေ့မှာလုံခြုံရေးအတွက် VOA ရုံးအနီး Network ပါဝင်လမ်းတွေတရားတွေပိတ်ထားမဲ့သတင်းချက်လက်တွေကိုလည်းကြိုတင်ထုတ်ပြန်နေပါပြီ။ Washington Network မှာတော့လုံခြုံရေးအတွက်ကန့်သက်တားဆီးမှုတွေနဲ့အတူတင်းကျပ်မှုငွေသက်တွေကိုတော့တောက်ချာနေအခမ်းအနားမတိုင်ခင်အခုချိန်ကလေးကပဲသိရသာခန်းစားနေကြရပါပြီခင်ဗျာ
။ကိုအောင်လုံးတင်ဆက်ထားတာပါ။အခုတစ်ခါမှာတော့ရခိုင်ပြည်အကြံပေးကော်မရှင်ရဲ့ကွင်းစင်းလေးတောင်မှုကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်တွေနဲ့ရခိုင်ဒေသတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အပြေရှာဖို့တွားရောက်တဲ့အခုတစ်ခါရခိုင်ပြည်နယ်တောင်ပိုင်းခီးစဉ်အပေါ်အင်မတန်အားရတယ်လို့ကော်မရှင်အဖွဲ့ဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်ကြံပေးကော်မရှင်တွေနဲ့ရခိုင်ဒေသကိုကွင်းစင်းလေးလာတာ၄ချိန်မြောက်ရှိခဲ့ပြီဖြစ်ပြီးတော့ဒီခီးစဉ်အပြီးမကြာခင်နာမည့် February 10ကြားဖြတ်အစည်းအဝေးခစားထုတ်ပြန်ဖို့လည်းရှိနေပါတယ်။ဒီကြောင့်ပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်ခန့်ကတင်ဆက်ပေးပါမယ်။
ရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝိုင်းကြားပြိပက္ခပြည်ငြိမ်းရေးနှင့်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်အပြေရှာဖို့ NLD အစိုးရသက်လက်ထက်ဖွဲ့စည်းထားတဲ့ရခိုင်အကြံပေးကော်မရှင်ဟာရခိုင်ပြည်နယ်တောင်ပိုင်းခီးစဉ်ဒုတိယနေ့အဖြစ်ဇန်နဝါရီ18ရက်နေ့မှာရန်ပြဲဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးကမန်တိုင်းနာတွေအများဆုံးရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်။ရခိုင်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်တွင်ကွင်းစင်းလေလာတာ၄ချိန်မြောက်ရှိခဲ့ပြီဖြစ်ပြီးအခုတစ်ခေါက်ရခိုင်ပြည်နယ်ကြောက်ဖြူရံပြဲခီးစဉ်မှာဒေသခံတွေရဲ့ပူးပေါင်းပါဝင်မှုအားကောင်းတာကြောင့်ပြီးခဲ့တဲ့အခေါက်ခီးစဉ်တွေထပ်ပိုးပြီးအားရတယ်လို့ကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဒေါ်စောခင်တင်းကပြောပါတယ
်။ဒီခီးစဉ်ကတော့ကျွန်တော်တို့တောက်ခဲ့တဲ့ခီးစဉ်မှာခီးစဉ်သေးမှာပေါ့နော်။ဒါကျင်းနေဖို့တော်ကောင်းတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။ပို့ပြီးတော့လေပူးပေါင်းဆောင်ရွက်တဲ့လူတွေကများတယ်။ပြီးတော့မှလေတကယ်ဟိုပြောစရာရှိတာတွေကိုအခြေကျကျဟိုပေါ့နော်ဒီစီစနစ်ကျကျနဲ့ဒါဆွေးနွေးတည်ပြတာလေးကိုသိရတဲ့ချက်ကြောင့်မို့လို့ကျမတို့ဒီခီးစဉ်ကတော်တော်လေးအကျိုးရှိတဲ့ခီးစဉ်ဖြစ်တယ်ဆိုကျမတို့ကပြောချင်ပါလိမ့်မ
ယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ပြိပက္ခကြောင့်ရခိုင်ပြည်နယ်တောင်ပိုင်းဖွံ့ဖြိုးတိုးတက်ရေးအပေါ်မှာလည်းတက်ရောက်မှုရှိတာကြောင့်မောင်တော်ဒေသအခြေအနေကိုအမြန်ဆုံးငြိမ်းချမ်းအောင်ဖြေရှင်းပေးဖို့ဒေသခံတွေကတောင်းဆိုကြတယ်လို့ဒေါ်စောခင်တင်းကပြောပါတယ
်။ဒီလိုတော့အားတော့နော်ဒီကြောက်ပြူ SCZ ဒီမှာဂိမ်းလုပ်ပြနေရမှာပေါ့နော်ဒါဒီဘက်မှာတို့အမေအခက်ခဲတွေအားကြာရောက်ခက်မှာဖြစ်နေတဲ့ဒါမောင်တော်ဘူးတီတော်မှာဖြစ်နေတဲ့အပေါ်မှာအများကြီးအခြေခံပါတယ်ဒါတွေရရဲ့အဆက်တွေအားလည်းဒီဘက်မှာရှိပါတယ်ဒါတွေအကုန်လုံးလို့ဖို့ဟာဒီဒီဖက်နေရမှာလုံးမတယ်ပေါ့နော်ဒါမောင်တော်ဘူးတီတော်ဖက်ကိုပို့ပြီးတော့ညင်ညင်ညံ့ညံ့ဖြစ်အောင်အများဆုံးလုပ်ပေးဆောင်ရွက်ပေးဖို့အဲ့လိုမျိုးတွေတောင်းဆိုပါတယ်
အဖွဲ့ဝင်ခုနှစ်ဦးလိုက်ပါလာတဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဟာမနေ့ကကြောက်ဖြူအထူးစီးပွားရေးဆောင်နဲ့ဆက်စပ်တဲ့စီးပွားရေးလုပ်ငန်းရှင်တွေဒေသခံတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးဒီကနေ့ဇန်နဝါရီ18ရက်နေ့မှာတော့ရံပြဲဒေသခံတွေရမိရဖတွေအပြင်ကမန်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာပါကော်မရှင်အနေနဲ့အခုတစ်ခေါက်ဒုက္ခသည်စခန်းတစ်ခုကကမန်တိုင်းနာတွေနဲ့တွေ့ဆုံတဲ့အခါသူတို့အနေနဲ့စခန်းတွေမှာလုံခြုံမှုမရှိဘူးလို့ခံစားရတာကြောင့်ကိုယ့်နေရပ်ကိုပြန်ကျင်ကြတဲ့အကြောင်းကော်မရှင်အဖွဲ့ဝင်တူဦးဖြစ်တဲ့ဦးအေးလွင်ကပြောပါတယ်
ကျွန်တော်ဟိုအများစုကဟိုတိုင်းရင်းသားကမှအစ္စလမ်ဘာသာဝင်နေတယ်အဲ့တော့တို့ကဒီဒေတာကနေလည်းဘာမှသိတော့ပြိပက္ခမရှိတော့ဘူးဗျအဲ့တော့တို့အိမ်နေတို့ပြန်ညင်ပြီးတို့လွတ်လွတ်လပ်နေခြင်းနဲ့အဲ့ဒါလေးတွေတင်ပြတယ်နောက်ပြီးတော့ကျောင်းနေပါတယ်ရလည်းပဲဟိုစိတ္တတို့ကွဲထားပြီးတော့ကျောင်းဆရာမတွေအစိုးရဝန်ထမ်းကျောင်းဆရာမတွေပါတယ်ရလည်းပဲတို့ transfer order တွေ promotion တွေပါတယ်ရလည်းအများကြီးနင့်လာနေတာလေးရှိတယ်လေအဲ့တော့ကျွန်တော်မြင်လာတော့ဖြစ်ဌာနဆိုင်ရာနဲ့အာဏာပိုင်ကလုတ်ပြီးရနိုင်တဲ့ကိစ္စတွေပဲတော်တယ
်ရခိုင်အကြံပေးကော်မရှင်အနေနဲ့အခုတစ်ခေါက်ရခိုင်ပြည်နယ်ခီးစဉ်အပြီးလာမယ့် February လတဲ့ဂျားပြက်အစည်းအဝေးခန်းစာထုတ်ပြန်ဖို့ရှိပြီးဒီအစည်းအဝေးခန်းစာမှာတော့ရခိုင်ဒေသပြိပက္ခပြည်ငြိမ်းရေးကတဆင့်ဒေသဖွံ့ဖြိုးတိုးတက်ရေးကိုဥတည်ဖို့အကြံပေးသွားမယ်လို့ဆိုပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အနေနဲ့အခုတစ်ခေါက်ခီးစဉ်မှာလိုက်ပါခြင်းမရှိပေမဲ့လည်းကိုဖီအာနန်ကိုရိုင်းရခိုင်ပြည်နယ်ကိုနှစ်ကြိမ်တွားရောက်ခဲ့ပြီး ပြည်ခရက်နှင့်အော်တိုဘာရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်အကြံဖတ်တိုက်ခိုက်မှုအပြီးမှာလည်းရခိုင်ပြည်နယ်ကိုသူကိုယ်တိုင်တွားရောက်ခဲ့ပါတယ်။ရခိုင်အကြံပေးကော်မရှင်အနေနဲ့2019ခုနှစ်ဩဂတ်လမတိုင်ခင်မှာရခိုင်ပြည်နယ်ရင်းအခြေအနေတွေကိုအစိုးရစီအစီရင်ခံစာတင်ပြရမှာဖြစ်ပြီးကော်မရှင်စတင်ဖွဲ့စည်းစဉ်ကာလမှာတော့ကော်မရှင်အပေါ်ကန့်ကွက်မှုတချို့ရှိခဲ့တာလည်းဖြစ်ပါတယ်ရှင်
။မမြင်ခံတင်ဆက်ထားပါ။အခုဒီခါမှာတော့တိုင်းဒေသတွေကစစ်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စီးပရိခအတွင်းမှာဒေသခံရဲသားတွေနေနဲ့ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့နေရက်ကနေစွန့်ခွာရတာမျိုးတွေလည်းရှိနေခဲ့ပါတယ်။တိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသနန်းစံမြို့နယ်ထဲမှာမြန်မာတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံသထောင်ကျော်ဟာနီးစပ်ရမြို့နယ်တွေမှာစစ်ဘေးသိမ်းရှောင်နေရတယ်လို့နိုင်ငံရေးပါတီတစ်ခုဖြစ်တဲ့တန်းပလောင်မျိုးရပါတီဗဟုလုမှုဆောင်ကော်မတီဝင်တာလှဖေကပြောပါတယ
်။လာရှိုးမှာအောင်မင်္ဂလာကျောင်းလမ်းဆောင်အဖွဲ့သတင်းတုံးတဲ့ကျောင်းမှာလူနေရာတော့ရှိတယ်။ကျောင်းမဲမှာလည်းလူနေရာတော့ရှိတယ်။မင်းလေးမှာလည်းလူနေရာတော့ရှိတယ်။ထပ်ပြေးနေတဲ့အနေအထားရှိတဲ့မြို့ပေါ်လူသားစားတွေပဲပြေးနေတာပေါ့လေ။ရွာကလူသားစားတွေကမိဆက်ရပေါ့ဒီဘောတို့ဘာလို့ဖြစ်ပြတဲ့အားတွေလဲရှိရပေါ့ဒီရွာတွေရဲ့ဘဝကအိမ်မတမ်းမရင်နာပြကောင်းပါလေဒီဘုကလည်းဒီမျိုးကြီးပြကြီးကိုပြေးနိုင်ဖို့ဆိုရအားလည်းမရှိဘူးဒီဘုအနေထားကလည်းဘယ်လိုအခြေအနေမပြေတော့တောကြီးတွေထဲမှာဝင်ရောက်ပုန်းခိုပြီးတော့မှကြောက်ဂူလို့အဲ့ဒီပုန်းခိုကျင်းလို့ဘာလို့မှအဲ့လိုမျိုးဖန်ပြီးယူပြီးတော့မှဆက်ပြေးပြင်းချောင်နေရတာပေါ့
ကျောင်းမဲမျိုးကိုရောက်ရှိနေတဲ့နတ်ဆန်စစ်ဘေးရှောင်တွေကတော့စစ်ဘေးရှောင်စခန်းမှာမနေပဲဆွေမျိုးသားချင်းအိမ်မှာနေထိုင်နေကြတယ်လို့ကျောင်းမဲကူညီရေးဖွဲ့ဝင်ကုသားစော်ကပြောပါတယ
်။ကျောင်းမဲတို့မန္တလေးတို့ဆက်ကြည့်သိရှောင်တာဟုတ်ပါတယ်ဒါပေမဲ့လည်းတို့ကတော့အမှန်တော့နတ်ဆန်ဘက်ကကျတော့ဆွေမျိုးသားတွေတော့နောက်ပြီးနတ်ဆန်ဆိုတဲ့မျိုးတွေကကျွန်တော်ရခိုင်နဲ့ထွန်းကားအတိတ်ကတော့ငွေကြီးနဲ့နဲ့ရှိတော့တို့ကစခန်းနေတော့မရှိဘူး။ဒီမှာကျွန်တော်တို့လည်းတရားဝင်စောင့်ပါတယ်တို့ကမျိုးအိမ်ငယ်အများကြီးတွနေတယ်
တိုက်ပွဲတွေကြောင့်နတ်ဆန်ဒေသခံ1000ခန့်ဟာမန္တလေးလာရှိုးကြောင်းမဲဒီဘောနောင်ချူနဲ့ပြင်ဦးလွင်ဆရှိတဲ့မြို့တွေမှာတိမ်းရှောင်နေကြရတယ်လို့ဒေသတွင်းသောတောင်ထဲမှာပုန်းခိုနေတဲ့သူတွေလည်းရှိနေပါတယ်။ဒါပြင်နတ်ဆန်ဝင်ထွက်လမ်းတွေကိုလည်းတပ်မတော်ကနေလုံခြုံရေးချင်နေရဘုံထောင်ထားတာကြောင့်ဒေသခံတွေနဲ့သွာလာရေးမှာခက်သွေးနေတယ်လို့ဘုံကြောင့်ထိခိုက်တန်ရာရသူတွေရှိနေတယ်လို့လည်းတာလှဖေးကဆက်ပြောပါတယ်
။ဒီအချိန်မှာကားကြီးတွေလည်းပိတ်ပလိုက်ပြီးမြို့နဲ့ကျွန်တော်တို့ဒီရွာတွေကိုဆက်တွေ့တဲ့လမ်းတွေကိုလည်းဆွေရတက်ကမိုင်းနေဆင်လိုက်တယ်။ CNN တွေနဲ့ဒီမြောက်ပိုင်းမှာမိအဖွဲ့တွေပါတယ်ဝင်လာမှာစိုးရိမ်ပြီးတော့မှအဲ့လိုမိုင်းနေဆင်ထားတယ်။ပြုတ်တင်ခိုင်းကျန်းကုန်းရဲ့တောင်ချီနားမှာမိုင်းဆင်ထားပလိုက်တယ်။ရွာပြေမထွက်နဲ့မိုင်းနေဆင်ထားတယ်။ကိုရွာတွေရွာသားတွေကိုရွာပြေမထွက်ဖို့ပြောပါဆိုပြီးတော့ပြောတယ်တဲ့။တလေးရမီ15လောက်မှာပဲကဖြစ်ချင်တော့တို့တတိပေးတဲ့ဟာကိုမတိလိုက်တဲ့လားဖက်ချာမှာရောက်နေတဲ့အဲဒီလေမယားနေရောက်ကပြန်လာတဲ့လမ်းမှာဆိုင်ကယ်နဲ့အဲဒီမိုင်းကိုနေမိလိုက်တာခြေတော်ကြီးပြတ်ထွက်သွားပါလေအဲဒီလူနာအခုတားချိုးစေးုံမှာရှိတယ
်ပြီးခဲ့တဲ့ဇန်နဝါရီလ13ရက်14ရက်နေ့အတွင်းနန်းဆိုင်မြို့နယ်အတွင်းမှာမြန်မာတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်တွင်နန်းဆိုင်မြို့နေဟူချောင်းကျေးရွာပေါ်မှာလက်နက်ကြီးကြီးကြားရခဲ့လို့အသက်9နှစ်အရွယ်ကျောင်းသားသူနဲ့အယက်သားသူတိတ်ဆုံးခဲ့တယ်လို့အယက်သားရှိဦးထိခိုက်တန်ရာရရှိခဲ့ပါတယ်။ဒီပြစ်ကတ်မှုမှာတပ်မတော်ဘက်ကတော့ TNL လက်ချက်လို့သတင်းထုတ်ပြန်ထားတယ်လို့ဒေသခံတွေကတော့မြန်မာတပ်မတော်တပ်ကုန်းကနေပြစ်ခတ်ခဲ့တဲ့လက်နက်ကြီးလို့ပြောဆိုနေကြပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ26ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းကြောင်းမဲမြို့နယ်ပန်မတ်မီရွာကိုလေရင်နဲ့ဘုံကျဲမှုဖြစ်စဉ်တွင်အယက်သား3ဦးတိတ်ဆုံးပြီးကလေးငယ်သူနဲ့ကိုဝန်ဆောင်မိခင်ပါဝင်လူ9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်နီးသူကချင်းပြည်နယ်ဘက်မှလည်းမြမတမတော်နဲ့ KIU ကချင်းလွတ်လပ်ရေးတမတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်စစ်မဲ့ဖြစ်ပွားရာဒေသကပြည်သူတွေစစ်ဘေးသိမ်းရှောင်နေရပါတယ်။ဝိုင်းမော်မြို့နယ်ဆိုင်းအောင်နဲ့မကိုင်းရံစစ်ဆောင်စခန်းမှာရှိတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုတော့ကချင်းလူမှုအဖွဲ့စည်းပူးပေါင်းလုပ်ငန်းစဉ်အဖွဲ့အသွေးမှုကွန်ရှာအောင်ကအခုလိုပြောပါတယ်
။ဒီမကိုင်းရံကလည်းအများစုတော့နာဟမ်ပါလို့ခေါ်တဲ့ငကုံမူလာကဲမ်ကနေ3-4မိုင်လောက်ဝေးတဲ့အနောက်ဘက်မှာပေါ့နော်အမရှိတဲ့နေရာမှာသူတို့ရွှေ့ပြောင်းနေနေကြတဲ့အနေအထားရှိတာဖြစ်ပါတယ်။တချို့တော့ဒီလိုက်စာဒေတာကိုပြန်ဆင်းပြီးမှ1050လောက်တော့ effect ကိုဆင်းနေတဲ့အနေအထားမျိုးရှိတာဖြစ်ပါတယ်။ Zion on cam ကြတော့ငကူမူလာ cam ကနေ3မိုင်လောက်ဝေးတဲ့ဒီလုံပြန်ဒေတာမှာဆက်ပြီးမှအမခိတစခန်းချပြီးနေနေတဲ့အနေအထားမှာတော့ရှိတယ်။သူတို့အဲ့ဒီထက်ပိုပြီးလုံခြုံမဲ့နေရာမျိုးတော့ဆက်ပြီးမှရှာနေတဲ့အနေအထားမျိုးရှိတာဖြစ်ပါတယ်။
ပြီးခဲ့တဲ့ဇန်နဝါရီလ13ရက်နေ့မှာလက်နက်ကြီးကြီးပတ်ကွဲခဲ့လို့ဇိုင်းအောင်စစ်ပြေးဒုက္ခသည်4000ခန့်ဟာတရုတ်နယ်စပ်မှာတင်းချောင်နေရတယ်လို့ဇိုင်းအောင်စခန်းကနေဝိုင်းမော်မြို့ကချင်နှစ်ချင်းခရိယံဖုန်ပြူကြီးဒုက္ခသည်စခန်းကိုအယောက်50ခန့်ပြောင်းရွှေ့လာသူတွေရှိတယ်လို့စခန်းတာဝန်ခံဦးခေါင်တောင်ကပြောပါတယ် လက်ရှိမှာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တွေကြားငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးနိုင်ဖို့ကြိုးပမ်းနေဆဲဖြစ်ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စီရေးသဲမှနေဆဲလည်းဖြစ်ပါတယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်အရသားတွေကိုပြင်းထန်တိုက်ခိုက်မှုတွေရှိနေခဲ့တာကြောင့်ဒေဆုံးထိခိုက်မှုတွေဒေသတွင်းကနေထွက်ပြေးသိမ်းရှောင်နေရမှုတွေလည်းဖြစ်ပေါ်လာခဲ့ပါတယ်။ကချင်နဲ့ရှမ်းလူမှုဖွဲ့စည်းတွေအနေနဲ့ကတော့လက်ရှိဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွင်အရသားတွေထိခိုက်နေမှုနဲ့စစ်ပြေးဒုက္ခတဲ့ရေးကိစ္စတွေကိုကုလသမဂ္ဂရဲ့လူခွေရေးသူးကုစလဲမစ်ဂျန်ဟီလီကိုတိုင်လာရောက်လည်လာဖို့ကိုလည်းတိုက်တွန်းမှုတွေရှိနေပါတယ်ခင်ဗျာ
။နိုင်ကိုရင်တင်ပြပို့ထားပါသောရရှင်များရှင် VOA ကနေဘရူနီညနေခင်းစီစဉ်ကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
သတင်းရှင်နေနဲ့ VOA American အတန်းညဘက်9နိုင်နေစနေတိမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်နဲ့အပတ်စဉ်အားကစားခဏဆက်ရာတွေကိုနားဆင်ကြားမှာပါရှင် VOA ကနေဘလူးနေညနေကင်းစီစဉ်နေမှကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သင်ကြားပေးပါမယ်ရှင်
ယူကောခံသမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အမေရိကန်ထောက်လှမ်းရေးအတိုင်းအဝန်ဘက်မှရမှာလားရုရှားနဲ့ WikiLeaks တို့ဘက်ကရမှာလားဆိုတာရွေးရမယ်လို့အင်ဖြူတော်ပြောခွင့်ရကပြောလိုက်ပါတယ်။သမ္မတဘရက်ကိုဘာမှအစိုးရဟာတရင်မားတွေပြန်ပြီးမစ္စတာထရမ့်ကိုထိုးခွဲဖို့ကြိုးစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲပြောဆိုတာနဲ့ပတ်သက်တဲ့မေးခွန်းကိုအင်ဖြူတော်ပြောခွင့်ရဂျော့ချ်အာနက်စ်ကပြန်ဖြေသွားတာပါ။မစ္စတာထရမ့်နဲ့ပတ်သက်တဲ့လင်ကိစ္စဆွဆွဲချက်တွေပါဝင်တဲ့အတည်ပြုချက်မရှိတဲ့မှတ်တမ်းတစ်ခုကိုပြီးခဲ့တဲ့တရင်ဘက်ကထုတ်လိုက်တာဟာယူကောက်ပွဲမှာမစ္စတာထရမ့်အခိုင်အမာအနိုင်ရခဲ့တဲ့ကြားမှာပဲယူကောက်ခံသမ္မတရဲ့တရားဝင်မှုကိုအားနည်းစေဖို့ကြိုးပမ်းလာရဲ့တစည်းတပိုင်းဖြစ်တယ်လို့မစ္စတာပူတင်ကပြောပါတယ်။နိုင်ဂျီးရီးယားခြေဆိုင်ရဲ့ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်စင်ရေးတွင်နိုင်ဂျီးရီးယားစစ်ဖက်ရဲ့အင်ကာနစ်လေကြောင်းတိုက်ခိုက်မှုတစ်ခုကနေတာဝန်ရှိသူတွေရဲ့အဆိုအဖြစ်မှားယွင်းဘုံကျဲမိတာကြောင့်လူ90ကျော်သေဆုံးသွားပါတယ်။ဘိုကိုဟာရမ်အဖွဲ့ကြောင့်အိုးအိမ်ဆုံးထွက်ပြေးနေရသူတွေနေတဲ့ RAN အကြက်ကစခန်းတစ်ခုကိုလေကြောင်းကနေတိုက်ခိုက်တာလို့စစ်ဖက်ကအစောပိုင်းမှာပြောပါတယ်။ဒါပေမဲ့လေသမရယုံပြောခွင့်ရဖန်မီအာဒီစီနာကတော့အကြက်သားတွေနေတဲ့ဒေသကိုတိုက်ခိုက်တာလို့ VOA ကိုပြောပါတယ်။အမေရိကန်စစ်ဘက်ဆိုင်ရာလျှို့ဝှက်စာပယ်စရန်တိမ့်နဲ့ကြီးပေါက်ကြောင်းလိုခဲ့မှုနဲ့ထောင်ဒဏ်35နှစ်ချမှတ်ခံထားရတဲ့စစ်ဖက်ထောက်လှမ်းရေးအခြေအနေလေ့လာသုံးသပ်သူ Chelsea Manning နဲ့အငိမ့်စားမရင်းတပ်ဖွဲ့ဗိုလ်ချုပ်ကြီးတူအပါအဝင်အကျဉ်းကျနေသူ293ယောက်ကိုသူတို့ကြားခံနေရတဲ့ထောင်ဒဏ်တွေကနေသမရဥပမာကပြစ်ဒဏ် short ပေါ်ပေးလိုက်ပါတယ်။သမ္မတတာဝန်တွေကနေအနားမယူခင်သမ္မတဥပမဟာမနေ့ကအင်ကာနေ့မှာပဲအကျဉ်းသား293ယောက်ကိုလူငင်းချမ်းသာခွင့်ဒါမှမဟုတ်ပြစ်ဒဏ်ကနေ short ပေါ်ခန်းစားခွင့်တွေပေးလိုက်တာပါလူမျိုးအခြေခံကြောင့်ခွဲခြားဆက်ဆံခံရတယ်လို့ဆိုပြီးတရားစွဲထားတဲ့ African နယ်ပွားအမေရိကန်နိုင်ငံသားအထူးလွန်ကြုံရေးတပ်ဖွဲ့အရာရှိတရားကျော်ရဲ့အမှုကိုဖြေရှင်းတဲ့အနေနဲ့အမေရိကန်အထူးလွန်ကြုံရေးဌာနကဒေါ်လာ24သန်းပေးလျော်မဲ့ပြင်ဌာနရဲ့ရာထူးတိုးမြင့်တဲ့စနစ်ကိုပြုပြင်ပြောင်းလဲတာတွေလုပ်သွားဖို့သဘောတူလိုက်ပါပြီခင်ဗျာ
တင်ဒင်းချင်းချုပ်ကိုကိုချိုအသင်းကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့ engineer ကတော့ Audrey Rodriguez ဖြစ်ပါတယ်ကျမအီတန်စမရှင် View American အသံညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9:00နာရီနေ့10:00နာရီထိ line to meter 24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါင်းကျမရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.